ရခိုင်ပြည်နယ်တွင်အင်တာနက်ဖြတ်တောက်မှုဟာ ICJ မှဂျားဖြတ်အရေးပေါ်စီမံချက်တွေအတိုင်းဆောင်ရွက်မှုအခြေအနေကိုပထမဆုံးအစီရင်ခံစာတင်ရတော့မဲ့မြန်မာအတွက်မကောင်းဘူးလို့ဂမ်ဘီယာတရားရေးဝန်ကြီးကသတိပေးလိုက်ပါတယ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုတဲ့စွပ်စွဲချက်နဲ့မြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ထားတဲ့ဂမ်ဘီယာနိုင်ငံကတော့အမှုကိုအခိုင်အမာတည်ဆောက်နိုင်ဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်ဂမ်ဘီယာတရားရေးဝန်ကြီးတန်ပါဘူးကို VOA ဘင်္ဂလားဒေ့ရှ်ဘာသာအစီအစဉ်ကတည်တံ့တွေ့ဆုံမေးမြန်းထားတာကိုမတ်တင်ဂီတိုက်ကောက်နှုတ်တင်ပြထားပါတယ
်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုပြီးနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့တရားရုံးရဲ့ဂျားဖြတ်အရေးပေါ်စီမံချက်အမိန့်ကိုဆောင်ရွက်မှုနဲ့ပတ်သက်ပြီးပထမဆုံးအစီရင်ခံရမယ့်အချိန်မှာရခိုင်ပြည်နယ်တွင်းအင်တာနက်တွေဖြတ်တောက်ထားတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာမာရီတန်ဘောဒူးကပြောဆိုသွားပါတယ
် In terms of the effects of the internet lines being cut in
the internet line ဖြတ်တောက်ထားတဲ့အတွက်ဒေသတွင်းမှာအဆက်အသွယ်ပြတ်တောက်ကုန်နေတဲ့ကြောင့်တရားရုံးမိန့်ကိုလိုက်နာရမယ့်မြန်မာနိုင်ငံအတွက်ကတော့တိတ်ကောင်းတဲ့ကိစ္စတော့မဟုတ်ပါဘူးတရားရုံးမိန့်ရမြန်မာနိုင်ငံအနေနဲ့ရွှေကြရီပေါ်အကောက်အွယ်ပေးကြောင်းအခိုင်အမာပြတ်သားရမှာဖြစ်ပါတယ်အခုကတော့တိတ်အားရစရာမကောင်းလာပါဘူးဒါမှလည်းအင်တာနက်ဆက်သွယ်တွေဖြတ်တောက်တဲ့အကြောင်းရင်းပေါ်မှာတော့ခံမှန်းပြောတာမျိုးလည်းမလုပ်ချင်ပါဘူးကျွန်တော်မှမတ်ချက်ပေးစရာအချက်လည်းလည်းမရှိပါဘူးဒါမှစောင့်ကြည့်နေတဲ့ရန်တရားရှိနေပြီးမြန်မာနိုင်ငံအနေနဲ့လည်းတရားရုံးကိုမကြားခင်မှာအစိုးရခန်းစာတင်ရတော့မှာပ
ါနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနဲ့မြန်မာအမှုစစ်ဆေးစဉ်ကာလအတွင်းမြန်မာဘက်ကတရားရုံးရဲ့ကြားဖြတ်အရေးပေါ်အစီအမံဆောင်ရွက်ချက်တွေကိုအကောင့်ထယ်ဖော်ရတဲ့ပတ်သက်ပြီးလေးလတစ်ကြိမ်နောက်ပိုင်းမှာ6လတကြိမ်ပုံမှန်အစီရင်ခံတင်ပြရမယ်လို့ဇန်နဝါရီလ23ရက်နေ့ကအမိန့်ချထားတာကြောင့်အစီရင်ခံစာတင်ရမယ့်ရက်ကနီးနေပါပြီမြန်မာရဲ့အစီရင်ခံစာတဲမှာဘလို့အချက်တွေတွေ့ရဖို့မျှော်လင့်ထားတယ်ဆိုတာကိုတော့ဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာမာရီတန်ဘောဒူးကအခုလိုပြောပါတယ
် I believe that the report should contain as the
စင်ကစားတယ်မှာတော့တရားရုံးကချမှတ်ထားတဲ့အတိုင်းဂျားဖြတ်လုဆောင်ရမယ့်ကိစ္စတွေကိုမြန်မာဘက်ကအကောင့်ထဲပေါ်နေတယ်ဆိုတော့ခိုင်မာတဲ့အချက်တွေပါဝင်ရမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဒီထဲမှာကာဝယ်ဆောက်ရှောက်တဲ့အစီအစဉ်တွေရွန်ဂျာရီရဲ့အသက်အိုးရင်စီးစိမ်လုံခြုံပေးခြင်းရေးဆောင်ရွက်ချက်တွေနဲ့မြန်မာနိုင်ငံထဲမှာကျန်နေသေးတဲ့သူတွေအပေါ်နောက်ထပ်ထိခိုက်မှုတွေမဖြစ်အောင်ကာကွယ်ပေးတဲ့အချက်တွေပါပါမယ်။ဒါတွေကအစီရင်ခံစာထဲမှာကျွန်တော်တို့တွေ့မြင်လို့တဲ့အချက်တွေပါ
။နိုင်ငံတကာတရားရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာအပေါ်ဂမ်ဘီယာကတရားစွဲထားတာကို Maldives နိုင်ငံကလည်းထောက်ခံထားပြီးအလားတူတရားစွဲဖို့ကြေညာထားတာပါ။တခြားနိုင်ငံတွေရောပါလာနိုင်ခြေရှိသလားလို့မေးတာမှာတော့ဂမ်ဘီယာတရားရေးဝန်ကြီးက OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံကဂမ်ဘီယာကိုထောက်ခံထားကြောင်းတခြားနိုင်ငံတွေကလည်းမတူကွဲပြားတဲ့အခန့်ကဏ္ဍအသီးသီးကနေဆောင်ရွက်နေတယ်လို့ဖြေကြားပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့တော့မြန်မာဘက်ကအစင်ခံစာမထွက်ခင်မှာအမှုကိုအခိုင်အမာတက်တည်ပြနိုင်ဖို့ပြင်ဆင်နေတယ်လို့လည်းတရားရေးဝန်ကြီးကဖြေကြားသွားပါတယ
်။ The court granted the provisional measures, but that is not the end of the case.We still have to prove our case against Myanmar.
တရားဝင်ကြားပြလွှတ်ဆောင်မယ့်အချက်တွေကိုချမှတ်ထားပါတယ်။ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူး။လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ပါတယ်ဆိုပြီးမြန်မာပေါ်မှာကျွန်တော်တို့ဆွဲထားတဲ့အမှုတွေတက်တည်ပြရအောင်ပါပါ။ဆိုတော့စုံစမ်းစစ်ဆေးစရာတွေ၊သုတေသနလုပ်စရာတွေတက်တည်ထောက်ထားစုစည်းရတယ်။ကျွန်တော်တို့အမှုကိုခိုင်မာအောင်တက်တည်ပြဖို့ပြင်ဆင်စရာတွေလည်းအများကြီးရှိပါတယ်။ဒါတွေလုပ်နေပါတယ်။ကြိုးစားပန်းစားလည်းလုပ်နေပါတယ
်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအခုချိန်ထိလက်သင့်မခံပါဘူး။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်ဌာနေပြန်ရေးသဘောတူထားပေမဲ့လက်တွေ့အကောင့်အထည်မဖော်နိုင်သေးပါဘူးအခုချိန်ထိတော့မြန်မာနိုင်ငံတွင်းကထွက်ပြေးရသူ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရဆဲဖြစ်ပါတယ်ရှင်